ဟုတ်ကဲ့ထူးခုဆရာဝန်ကြီးဒေါက်တာစဝင်းခင်ဗျာဒီရေပြားမှာဖြစ်တဲ့အင်းပြင်းယောဂါပေါ့နော်မြန်မာနိုင်ငံမှာဖြစ်တဲ့နေတာဘယ်လိုရှိလဲဆရာကြီ
းအင်းပြင်းဆိုတာတော့ဒါအဖြစ်အများဆုံးရေပြားယောဂါတွေတဲကဒါတစ်ခုလို့ပြောရမယ်ဟိုဖျံဖြစ်များတော့ပေါ့နော်ဒီချိုးလေးလာမှုဖြစ်တဲ့နေရဆိုရင်လူကြီးဆယ်ရာခိုင်နှုန်းတော့ပေါ့ဒုတိယမှာဆယ်ရောင်းတော့ဆယ်ရောင်းမှာတရောင်းတော့ဆိုတာဒီချိန်ချိန်မှာအင်းပြင်းထွက်ကူးတယ်လို့ဆိုတယ်နော
်ဟုတ်ကဲ့ဆရာအဲ့တော့အင်းပြင်းဆိုတာဘယ်လိုဟာမျိုးလဲဆိုတော့နည်းနည်းလေးရှင်းပြပေးပါလား
ဒီရေပြားယောင်လာပြီးတော့နီနီချိုးပြောကွက်ကြီးကိုကန္နာတို့ရေပြားပေါ်မှာအများကြီးပေါ်လာတာကိုပြောတာပါနိုင်နေငေကြတဲ့အခါမှာခုနပေါ်တဲ့နီနီချိုးပြောကွက်ကြီးကဘာမှမကျန်းမနေပျောက်သွားတဲ့အဟောင်းပေါ်ပြီးသားနေရာမှာအစ်တီထက်ထပ်ပြီးတော့လေထွက်လာတတ်တယ်ရေသားနေနဲ့ခက်သေးသေးခဲတံထိတ်ဝမ်းလောက်ကနေပြီးတော့တိတ်ကြီးတဲ့ရွယ်သမင်းစားတဲ့ပကံများလောက်အထိကြီးနိုင်တယ်ထွက်ပြီးဆိုရင်လည်းအမြဲလိုပဲရားလိရှိတယ်။အဲ့ဒါအပြင်ပူရာမျိုးဆက်တာမျိုးစစ်စစ်စစ်စစ်နဲ့ဖြစ်တာမျိုးကိုလည်းထန်စားရလိရှိတယ်။
ဟုတ်ကဲ့။ဘာကြောင့်အဓိကဖြစ်ရလဲဆရာကြီး
။ကိုယ်ခန္ဓာရဲ့သွေးထဲမှာသွေးပြူထဲမှာ max cell ဆိုပြီးတော့သွေးပြူတစ်မျိုးရှိတယ်။အဲ့သွေးပြူအဲ့ cell ကပြင်ပအခြေအနေတစ်ခုခုတစ်ခုခုကိုယ်ခန္ဓာမှာအပြောင်းအလဲတစ်ခုခုဖြစ်ရင်ဓာတ်မတည်မှုအလာကြီးဖြစ်ရင်ဒီ histamine ဆိုတဲ့ဓာတ်ကိုတုံ့ပြန်မှုအနေနဲ့ထုတ်လွှတ်တယ်။အဲ့ histamine ကထွက်လာတဲ့အခါကျရင်ဒီရေရသေးကြောင်းငယ်ကြီးတွေကဒီကြီးကပြင်ပကိုစိတ်ထွက်ပြီးတဲ့အခါကျတော့အသားထဲကိုရောက်တဲ့အခါမှာရာကွက်တွေပေါ်လာတာ
ဟုတ်ကဲ့အဲ့တော့ဖြစ်လာပြီဆိုရင်ရောဘယ်နေရာတွေမှာဖြစ်လေရှိလဲ
ဒီကုလုံးဘယ်နေရာမှာမဆိုဖြစ်နိုင်တာပဲညာသွားရင်တော့ကိုခန္ဓာလက်တွေခြေတော့ပြီးအဲ့လိုနေရာမျိုးတွေမှာထွက်ကြတာများတယ်ဒါပေမဲ့လည်းဥပမာတချို့နေရာတွေပေါ့မျိုးလုံးလိုနေရာတွေနှုတ်ကန်းလိုလေငါတဝိုက်လိုနေရာတွေဖြစ်ရင်တော့ရေပြားပါတဲ့အခါကျတော့ပြန်ခုရောင်လာတဲ့ကြောက်ကြရည်လိုမျိုးပဲဖြစ်တတ်တယ်ပြန်လုံးနေဆိုပိတ်နှခမ်းနေဆိုထောဒါပေမဲ့လည်းတည့်မကြခင်မှာပဲတဖြည်းဖြည်းပြန်ပိန်ပြီးတော့ပျောက်သွားလေတော့လေရှိတယ်အဲတချို့ကြတော့လေနှခမ်းနေတွေမကဘဲနဲ့လေကြောင်းတင်းမှာပါအင်းပြန်ထွက်တယ်ဆိုရင်တော့အသက်ရှူသွားဖြစ်တယ်သတိမျိုးဖြစ်တယ်အဲ့လိုမျိုးတွေဖြစ်ရင်တော့ဒါတော့ရေးနေကြည့်တယ်အသက်ရှူတဲ့ရောပိတ်တတ်တဲ့အတွက်ရေးပေါ်ထားတော့အများဆုံးသွားတင်တယ်ဟိုဒီများစုကတော့ဖြစ်ပြီးရင်ရဲ့အနေငယ်ရဲ့တက်တဲ့အနေငယ်အတွင်းမှာပဲအနေနဲ့ပြန်ပြီးတော့ပျောက်သွားကြတယ်။ဒီချိုးကြတော့လေရှာရှာပါပါအနေနဲ့နှိမ့်နှိမ့်ချီပြီးတော့ရင်ရင်ဖြစ်နေပြီးတော့အကြောင်းရင်းရှာမရပဲထူလိုက်ထောတော့ပျောက်လိုက်ဖြစ်နေတာလည်းရှိတယ
်။ဟုတ်ကဲ့။အင်းပြင်းမျိုးစားတွေရောကွဲပြားမှုရှိသေးလားဆရာကြီ
း။မျိုးစားကွဲပြီးတော့ပျောက်ပြလို့ရပါတယ်။ဖြစ်အများဆုံးအင်းပြင်းကတော့လက်တော်ဖြစ်တာသိမ့်ကြသေးတဲ့အင်းပြင်းပေါ့ဗျာ။ဒီအင်းပြင်းထွက်လာအချိန်ကြာကွဲတော့မကြသေးတာကိုလက်တော်အင်ဂျင်လို့ခေါ်တယ်။အကြောင်းရင်းလည်းများတော့အပြင်ရှာလို့ရလို့ရှိတယ်။အဓိကအကြောင်းတွေကတော့ဒီအစားအသောက်တွေ၊စီးဝါးတွေ၊နောက်ယောဂပိုးဝင်တာအဲ့ဒါတွေအကြောင်းဖြစ်တယ်။ခါကြီးကြတော့လည်းအင်းချက်ပိုးကိုက်တာတို့နောက်ကိုရင်းအိမ်မှာယောဂတွေကြောင့်လည်းဒီအင်ဂျင်ဖြစ်တတ်တယ်။အဲ့တော့အစားအသောက်တွေကအပြင်များတယ်လို့ပြောတော့အစားအသောက်တွေထဲမှာဆိုရင်မြေပဲလို့အစိအစံတွေပေါ့၊နတ်တွေပေါ့နော်။နောက်ငါးတို့၊ဒီဖူးတို့၊ကျန်းချင်ပြီးဦးမျိုးစုံ၊စတော်ဘယ်ရီနော်အဲ့အရာအဓိကဖြစ်တာ။နောက်ချက်ပြီးသားထဲချာရင်အစားတော့အစိမ့်နေရပူပြီးတော့အဖြစ်များတယ်။တခါအစားဆူးဆီးတွေအစားတာရှိကန်ဆီးတွေရလေ။ဒါဥမာငါတိတ္တပူလို့ဟာမျိုးတွေပေါ့။အစီတုပ်ပူတွေပေါ့။အစီတုပ်ပူတွေမှဆိုရင်တာရှိကန်ဆီးတွေပါတယ်။အဲ့ကြောင့်တွေကကယ်မီကယ်ဖြစ်တဲ့ဆိုရင်အင်းပြင်းထစေတယ်။အဲ့အစားကြောင့်ဖြစ်ပြီးဆိုရင်အစားစားပြီးမိနစ်ပိုင်းတွင်တနာရီနှစ်နာရီတွင်မှဒါစားပြီးပြီးတော့ရာကွက်တွေထွက်လာတာပဲ။နောက်တစ်ခုဖြစ်များတာကဆီးဝါးကြောင့်ပဲစီဝါမျိုးပြင်းပြင်းထွက်စေနိုင်တယ်ဒါပေမဲ့လည်းများအပြင်တော့ပတိစီဝါဆေးတွေ၊ကြိုက်သေးပြောက်ဆေးတွေ၊အိတ်ဆေးတချို့၊စိတ်ငြိမ်ဆေးတွေ၊စီးဆေးတွေအဲ့ဒီကောင်တွေကဒီရားတာကိုဖြစ်စေတာများတယ်။ဖြစ်ဆက်စွာနောက်တစ်ခါအစာရင်ခြင်ပေါက်ဆေး၊အစင်းမြင့်ဆေး၊ဗီတာမင်တွေ၊မျက်စင်းဆေးတွေ၊ဝန်းပြောက်ဆေးအဲ့ဒီကောင်ကြောင့်လည်းဖြစ်တတ်တယ်။ဒါကလူတွေအမှန်မှန်နေရာရှိတယ်၊သွေးဆေးတို့၊လေဆေးတို့၊တေဆေးတို့၊ကြားပြတ်ဆေးတို့၊ရှာဖို့ဆေးတို့၊မီးမပြင်းဆေးတို့အဲ့ဒီကောင်တွေကြောင့်လည်းဖြစ်တတ်တယ
်။နောက်တစ်ခ
ါယောဂပိုးဝင်တာကြီးကြောင့်လည်းအင်းမြင်ထနိုင်တယ်ဗျာ။ဥပမာတောပူစားတာတို့၊နှိကျွန်းတာဖြစ်တာတို့၊ကလေးတွေတုတ်ကွေးတို့၊နာသေးတို့ဖြစ်ပြီးရင်လည်းအင်းမြင်ထတတ်တယ
်။ဟုတ်ကဲ့။နောက်ထပ်တစ်မျိုးရော
။ဒီတရားအမျိုးအစားတော့အချိန်ပိုကြာတယ်၊နာတာရှိအင်းမြင်ပေါ့ဗျာ။ခုနအချိန်တစ်လခွဲတဲ့ကြာလာပြီဆိုရင်ဒါနာတာရှိအင်းပြင်းဖြစ်တာလို့ခေါ်တယ်တချို့ဆိုရင်နိမ့်နေချီပြီးဖြစ်နေပြီအဲ့လိုမျိုးပြင်လိုက်ပြောင်းလိုက်နေပေါ့နော်အဲ့လိုမျိုးအင်းပြင်းကြတော့အကြောင်းရင်းချဖို့ခက်တတ်တယ်ဗျအများစုမှာအကြောင်းရင်းချလို့မရဘူးတတိယရေးတဲ့မျိုးစားကတော့ပတ်ဝန်းကျင်အကြောင်းတွေကြောင့်ဖြစ်တဲ့အင်းပြင်းဥမာနေရောင်ခြည်ပူတက်အီးတက်ဖီအားတုံ့ခါမှုနဲ့လိကျင်ကန်စတဲ့အကြောင်းတွေကြောင့်ဖြစ်တာဒါတွေကတော့ဖြစ်တော့ဖြစ်ပြီမဲ့ဖြစ်နေတဲ့မျိုးစား အဲ့ဒီဥစ္စာကြီးတွေမှာအေးကြောင့်အင်ဂျင်ထလာတော့အပြင်းများဆုံးပဲ။အမကြီးအေးနဲ့ကျိုးလိုက်တယ်ဆိုရင်အင်ဂျင်ကွက်တွေပေါ်လာတာတို့၊နာကျင်တာတို့ဒီလိုလုံးမြည်ရနေတာတို့နောက်ဆုံးတိတ်ဆူဆူသွားဆိုမူးမေးတာနောက်ထပ်တော့မှဖြစ်တတ်တယ်။နောက်ဆုံးအင်ဂျင်မျိုးစားတော့ပို့ဆွဲအင်ဂျင်တို့ပမာလေးပြန်လို့ရပါတယ်။အရည်ပြားကိုဖိတ်လိုက်တာတို့တချို့ကုတ်လိုက်တာတို့နောက်ထောက်ပြီးထိုင်ရင်ထိုင်နေထောက်ထားတဲ့နေရာမှာတို့ဖြီးထားတဲ့အတိုင်းပဲအဲကုတ်လိုက်ရင်လည်းကုတ်လိုက်တဲ့အရာအတိုင်းပဲအင်ဂျင်ကွက်တွေပေါ်လာတာပေါ့နော်။အဲအဲ့လိုမျိုးကြတော့လူကတော့ကိုယ်ခန္ဓာကျန်းမာရေးတော့ကောင်းနေရှိတယ်။အဲဟိုအများကြီးရင်ဒီရမျိုးစနစ်တွေမှာဖြည့်ပြီးတော့မှဟိုအတွင်းကအင်ဂျင်ကွက်ရင်ဘရာဇီးယားဝတ်တဲ့ဂျိုးအတိုင်းပဲချောင်းလိုက်ကြီးအရာကရားနေတာလို
့ဟုတ်ကဲ့ကုသမှုအနေထားရော
အင်ဂျင်ထားတဲ့ကျောင်းရင်မူလအကျောင်းကိုရှာပြီးတော့ကုသတာတော့အကောင်းဆုံးပဲလေ။ဥမာဘိုးဝင်နဲ့တောပူစားတဲ့ကြောင့်အင်ဂျင်ထနေလို့ဆိုရင်ဒါတောပူစားတာကိုဖာမယ်ကုသမယ်ဆိုရင်အင်ဂျင်ထရလည်းပျောက်သွားမယ်။ဟောနောက်တစ်ခါဥမာအစားတောင်းလည်းမတည့်လို့အင်ဂျင်ထရလည်းဆိုရင်မတည့်တဲ့အစားအစာကိုရှောင်းလိုက်ရင်ပျောက်သွားမယ်။ဒါနဲ့အတူအများစုမှာအကြောင်းရင်းရှာတွေ့တာနည်းတဲ့ခါကျတော့အများတန်းမလွယ်ပြန်ဘူး။အဲ့တော့ဆရာဝန်ကအများဆုံးအပြင်တော့ anti-histamine လို့ခေါ်တဲ့ဒီအရာပျောက်ဆေးတွေကိုမျိုးမျိုးရဲရဲကြည့်ပြီးတော့ပေးတတ်တယ်တောင်းဆိုပါလေနောက်ကလင်းစည်းအနေနဲ့ကယ်လမင်းတို့မဲဇင်ဂယ်တို့ကာလာဒရိုင်းတို့အဲလိုမျိုးဟာလေးလိမ့်နိုင်တယ်အဲဒီအရာပြောက်စည်းနဲ့ပတ်သက်လို့ပြောချင်တာအရာပြောက်စည်းဆိုတာအချိန်ပုံမှန်တောက်မှသာအနည်းငယ်အကောင်းဆုံးပြရတယ်ဥပမာ9နာရီတောက်မယ်ဆိုည9နာရီမှန်မှန်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီမဖြစ်ခင်ကကာွယ်နိုင်တဲ့အနေအထားမျိုး
တချို့မတည့်တဲ့ဥစ္စာကိုရှောင်နေဆိုရင်တော့ကာွယ်လို့ရတော့ပေါ့လေဒါပေမဲ့အကြောင်းရင်းရှာလို့မရတဲ့ဥစ္စာဆိုရင်တော့လေဘယ်လိုကာွယ်မလဲပေါ့နော်ကာွယ်ရတာဖြစ်တယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကြီး